မင်္ဂလာပြည်လည်အော်ရင်မှာဖြစ်ပေါ်နေတဲ့မဟာဆန်မုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဘာရဆောမြို့တောင်ဘက်62မိုင်လောက်အကွာကမ်းခြေကိုဖြတ်ပြီးတော့ကုန်းတွင်ဝင်သွားပြီလို့မိုးလေဝသပညာရှင်တွေကပြောပါတယ်။မဟာဆန်မုန်တိုင်းဝင်လာရင်အထူးသတိထားရမယ့်ရခိုင်ကမ်းရိုးတန်းဒေသခံတွေကလည်းမြမနိုင်ငံဘက်ကိုမုန်တိုင်းမလာတော့ဘူးဆိုတဲ့အခြေအနေကြောင့်ပို့ပြီးတော့စည်ရည်သက်သာရာရလာပြီလို့ပြောကြပါတယ်။ဒီသတင်းပြည့်စုံကိုရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုအောင်ရင်မောင်ကတင်ပြပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံမွန်းလေးဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ကြာသပတေးနေ့နှောင်းပိုင်းတိုင်းတာတွေ့ရှိချက်တွေအရဘင်္ဂလားပင်လယ်အော်ထဲမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမဟာဆင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘက်ကမ်းခြေကိုဖြတ်ပြီးတော့ကုန်းတွင်ဝင်ရောက်ခဲ့ပြီဖြစ်တယ်လို့ထုတ်ပြန်လာတာပါကုန်းတွင်ပိုင်းကိုဝင်ရောက်သွားပြီဖြစ်တဲ့မဟာဆင်မုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့အရှေ့တောင်ဘက်မိုင်60ခန့်ကုန်းတွင်မှာတည်ရှိနေပြီးတော့မကြာခင်မှာပဲလေဗီယာနဲ့ရန်ဝင်ဖြစ်ကိုရောက်ရှိကာအားပြော့ပြက်ပြက်သွားမယ်လို့လည်းမွန်းလေးဝသပညာရှင်ဦးထွန်းလင်ကပြောပါတယ
်အခုဆိုရင်မုန်တိုင်းပုံချက်ကကုန်းတွင်ပိုင်းကိုကြောင်းနေပါပြီမကြမီမြ мян ဆန်ဆန်သူအပြော့ပြက်ပြက်သွားမယ်လို့ပဲကျွန်တော်ယူဆတယ်ပေါ့ဗျာနော်အဲ့တော့သူကအခုပုံစံကနည်းနည်းလေးကောင်မြင်သွားတယ်ပေါ့အမှညံ့ညီလောက်မှဝင်ရမှာဗျာဒီကောင်ကဒါပေမဲ့တနာယူကျွန်တော်တို့ဘယ်တော့သွားလဲဆိုတော့20 to 26 miles လောက်ဆိုတော့တားမြန်တယ်ဒီကမ်းဝင်ကညီမအဲ့တော့စောစောဖြတ်သွားတာပေါ့နော်3နာရီကျော်လောက်ဖြတ်သွားကျွန်တော်ဒီလောက်တော့မြန်မာပြည်ဘက်မှာကျွန်တော်မှန်တတဲ့အချိန်ပဲလေလည်းမပြင်းဘူးရေလည်းမတက်ပါဘူးနော်ဟိုးရတယ်တိမ်မှရွာလိုက်တိတ်လိုက်ပါပဲ
မြန်မာနိုင်ငံရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညနေ4နာရီတိုင်းတာတွေ့ရှိချက်တွေအရဆိုင်ကလုန်းမုန်တိုင်းမဟာဆင်ဟာကမ်းခြေကိုဖြတ်ကျော်စင်မှာလေတိုက်နှုန်းတနာရီမိုင်50ကနေ60ခန့်ထိတက်ခတ်နိုင်ပြီးတော့မုန်တိုင်းကြောင့်မြင့်တက်လာတဲ့ရေအမြင့်ဟာမောင်းနှော့မြို့နယ်ကမ်းခြေမှာ6ပေကနေ10ပေခန့်စစ်တွေခရိုင်ကမ်းခြေမှာ၄ပေကနေ၆ပေခန့်ထိမြင့်တက်နိုင်တယ်လို့ထုတ်ပြန်ထားတာပါ။မုံနယ်နဲ့အတူမိုးသီးတန့်စွာရွာနိုင်ပြီးတော့စကိုင်း၊မန္တလေး၊မကွေး၊ပဲခူး၊ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့လည်းထုတ်ပြန်ထားပါဗျ။ဘင်္ဂလားပင်လယ်အော်ထဲမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမဟာဆင်ရဲ့တက်ရောက်မှုကြောင့်ဒီကနေ့မြန်မာနိုင်ငံအနှံ့ပြားမှာမိုးတွေနေရာအနှံ့လို့လို့သီးတန့်စွာရွာခဲ့တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုဦးချစ်ကျော်ကပြောပါဗျ
။စကိုင်းမှာ100 millimeter မန္တလေးမှာ85 millimeter ဒီမှာ50 millimeter မိုးကုတ်မှာ49 millimeter ရခိုင်ကမ်းရိုးတန်းမှာတော့ဒီနေ့မိုင်40လောက်တိုက်နေတယ်လိုင်းကြည့်တယ်မြို့မကျင်းပေါ်နဲ့မုတ်တမဘက်မှာတော့30-35 miles တိုက်တယ်လိုင်းအတင်းတရားကြီးလိုင်းကြည့်နေတယ
်အစောပိုင်းခမန်းချက်တွေရတော့စစ်တွေကြောက်ဖြူမောင်းတော့စတဲ့ခရိုင်တွေဟာမုံတိုင်းကြောင့်အနေရကျောက်အောင်နေတဲ့နေသားမှာရှိတယ်လို့ခမန်းထားပေမဲ့မုံတိုင်းရွေရှားမှုပြောင်းသွားတာကြောင့်အဲ့ဒီဒေသတွေမှာရာသီဥတုအခြေအနေစိုးစိုးဝါးမရှိတော့ဘူးလို့လည်းစစ်တွေဒေသခံရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကပြောပါတယ်
အဲ့ပိုင်းမနေ့ညတညလုံးကတော့လေပြင်းတွေတအားတိုက်တာပေါ့မနေ့လင်းမနေ့လင်းတော့ဟိုဟွာလမ်းပေါ်မှာအကုန်လုံးအကိုင်းခက်တွေအဲ့လိုမျိုးပြင်းပြင်းနေတာတွေဖြစ်နေမနေ့ပိုင်းတော့နေ့လောက်တော့ဟိုဟွာလေကရှိသေးတာပေါ့ဒါပေမဲ့7နှစ်နိုင်နောက်ပိုင်းတနိုင်နောက်ပိုင်းကနေလေကဖြစ်ကြတော့ပြင်းအပေါ်ကဟိုကောင်းလို့ဒီတစ်ဖြစ်ဖြစ်ကြည့်လင်းလာတာပေါ့အခုဆိုရင်တော့လုံးဝကိုကြည့်ကြည့်လင်းလင်းနဲ့ကျွန်တော်တို့နေလုံးပွင့်ပြီးအဲ့လိုမျိုးအဲ့ဖြစ်နေတာတော့တွေ့ရပါတ
ယ်။ရခိုင်ပြည်နယ်စစ်တွေမှာလိုပဲမောင်းတော့နဲ့ဘူးသီးတောင်ဒေသတွေမှာလည်းရာသီဥတုအခြေအနေကောင်းမွန်လာပြီလို့မောင်းတော့ဒေသခံလည်းဖြစ်ရခိုင်တိုင်းရင်းသားများတွတ်တဲ့ပါတီမောင်းတော့မြို့နယ်ဥက္ကဋ္ဌလည်းဖြစ်တဲ့ဥပရွှေက VOA ကိုအခုလိုပြောတာ
ပါ။ဟောရာသီဥတုအခြေအနေကတော့နေလေးပါလေတော့ပွင့်နေတာပဲ။နေကတော့မတိုက်တော့ပါဘူး။နေကလည်းနေနေညင်တော့ပါပြီ။ဒီဟိုမုတ်တွေပါတော့နေနေပါမရှိတာပေါ့ခောက်ခင်ပါလေ။
စကမီနဲ့အတွင်းမုံတိုင်းကြောက်လာရင်အရေးပေါ်ခံခွဲမှုတွေပြုလုပ်ဖို့ရောက်နေတဲ့ဒုတိယသမ္မတဦးညံထွန်းကလည်းမုံတိုင်းနဲ့ကြောက်လာရင်ရိခါအစီအစဉ်တွေဆောင်ရွက်နိုင်ဖို့အတွက်ဒုက္ခသည်စကန်တွေကိုဒီကနေ့လာရောက်လေ့လာခဲ့တယ်လို့လည်းရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရှိသူဦးဝင်းမြိုင်ကပြောပါတယ်။အစိုးရကတော့အရေးပေါ်အခြေအနေတွေကိုကင်တွယ်ဆောင်ရွက်ဖို့ဒီသတင်းပတ်ထဲမှာပဲအမျိုးသားသဘာဝဘေးကာကွယ်ဆွံ့ရည်စီမံခံခွဲမှုကော်မတီတရက်ကိုလည်းတိုးချဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။